ကရင်ပြည်နယ်မြဝတီခရိုင်လက်ကကောမြို့တစ်ထဲမှာကရင်မျိုးသားလူမျိုးရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားမှာအပီလာ10ရက်ဒီကနေ့တိုက်ပွဲပြင်းထန်နေပါတယ်။ဒီကနေ့တိုက်ခိုက်မှုတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းသုံးပစ်ခတ်တာတွေလည်းရှိတယ်လို့သိရပါတယ်။ VOA သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
KNU ကရင်မျိုးသားအစည်းအရုံးတက်မှ6နှစ်မြည်လေးပြည်ကော်မျိုးတစ်ကရက်ွက်တွေထဲမှာကရင်မျိုးသားလူမျိုးရေးတက် KNL ပြည်သူ့ကာကွယ်ရေးတက် PDF ပူးပေါင်းတက်တွေနဲ့စစ်ကောင်စီတက်တွေကြားမှာအေဗီလာ10ရက်နေ့ကတိုက်ပွဲတွေပြင်းထန်နေပါတယ်။မနေ့2နာရီလောက်ကတည်းကနှစ်ဖက်တိုက်ပွဲတွေဖြစ်နေတယ်လို့လည်းပြည်သူ့ကာကွယ်ရေးတက်ဖွဲ့ကဆိုပါတယ်။တိုက်ပွဲတွေအတွင်းလေကြောင်းကပါတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတက်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမုံကပြောပြပါတယ်။
မနက်နံရီအစာကြီးတိုက်ပွဲဖြစ်တယ်သူတို့စစ်ကြောင်းလေးခြစ်ကြတာလေအဲ့ဒါနဲ့ဒီနေ့တိုက်ပွဲတွေကြီးကြီးနေတယ်သူတို့အင်အားဆက်မန်းတာတော့စစ်ကြောင်းမရောက်အင်အားမရတော့ရှိတယ်အလုံးပေါင်းစစ်ကြောင်းမကြောင်းဆိုတော့အင်အားကြီးရနေသွားပါဖြစ်ဒီနေ့ဒီသူမူကြီးဆိုပြီးတော့အဲ့လိုမျိုးပေါ့နော်သူတို့လေးကြီးပေါ်ကိုပြန်ပြီးတော့ဆိုးမူကြီးဆိုပြီးတော့ထွက်တာအာစစ်ကြောင်းလေးခြစ်တာပေါ့ဒီတည်းနဲ့ကင်ယူနဲ့ပူပေါင်းတဲ့ကြောက်ကြောက်ဘွဲကအဲ့ဒီလေးကြီးပေါ်ကမှကျွန်တော်တို့နေကြနေရဆိုတော့ပဲနေရသွားပဲရောက်လဲဆိုတော့အားမသိနေတော့ကိုနေရကိုနေနေရတာပေါ့နော်သူတို့အထင်သာတော့လေးရင်တွေပါပါလာတယ်လေးရင်နဲ့လည်းကျဲတယ
်လေးကြီးကမြို့တစ်ထဲမှာဒေသခံတွေကမနေရကြတော့ပဲတောင်ရင်းနဲ့တလျှောက်နဲ့တောတောင်တွေထဲမှာပဲစစ်ဘေးရှောင်နေကြတာကြောင့်လက်နက်ကြီးတွေကျတဲ့အခါမှာတော့ဒေသခံတွေရဲ့အိမ်တွေအတော်များများပျက်စီးတာတွေရှိကြောင်းကိုစောမုံကပြောပါတယ်
အော်လည်းကြီးအထောက်ရပြီတမနေ့ကလေးကအဲ့လိုမျိုးသူတို့ကဟိုဖိကောင်းထွက်ပြီလို့ရှိရင်မတင်လာတဲ့နေရာတွေကိုလည်းနဲ့ကြီးနဲ့လှမ်းလှမ်းပြစ်တယ်ပြစ်ပြီးမှအဲ့နေရာကိုသွားတယ်အဲ့ဒါလေးလေးမျိုးကအဲ့နေရာရှိတော့အဲ့အိမ်ကိုဒီမြောက်ပေါ်နေလှမ်းလှမ်းပြစ်တာလှမ်းလှမ်းပြစ်တာကအခုလိုနေနေကြတော့အိမ်ကြီးနဲ့ပြုတ်ပြတ်တယ်အဲ့အိမ်ကြီးနဲ့ချိန်ရတယ်လက်ကြီးနဲ့ပြတော့အိမ်ပေါ်ကိုကြတာများတယ်ဘယ်လိုပဲနှစ်ယောက်တန်းရရဟုတ်ကဲ့
နှစ်ဖက်တိုက်ပွဲတွေကြောင့်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလေကြောင်းကနေတိုက်ခတ်မှုတွေကြောင့်ပါစစ်ဘေးရှောင်နေတဲ့ပြည်သူတွေကတော့ထပ်မံပြီးနေရာတွေရွှေ့ပြောင်းပြေးနေရပါတယ်တိုက်ပွဲတွေပြင်းထန်တဲ့အတွက်စစ်ဘေးရှောင်တွေပုံများလာတယ်လို့လည်းကရင်လူ့အဖွဲ့ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ
်အဲ့မှာရှောင်းအသင်းမှာပေါ့လေစစ်ဘေးရှောင်နေရတဲ့ပြည်သူတွေကများတစ်ထက်များလာတယ်အခုကကျတော့ထောက်ဆောင်နေပါဝင်ကြည့်လာရနေပြီလို့လည်းကျွန်တော်တို့ခံမှန်ရတာပေါ့နော်ဒီလိုမျိုးရင်မှာပြေကားမှုကြောင့်လို့ပြည်သူတွေဖက်ပြေးသိမ်းဆောင်နေရတယ်
တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရော KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကပါထိခိုက်ဒဏ်ရာရရှိတာတွေလည်းရှိနေတာပါစစ်ကောင်စီရဲ့တပ်မ44ကဗိုလ်ကြီးတဦးကိုလည်းအရှင်ဖမ်းမိထားတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်စစ်ကောင်စီဘက်ကတော့ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာတွေတော့မရှိသေးပါဘူးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့နီးမြန်မာဘက်မှာတော့စစ်ကောင်စီဘက်ကလီကြောင်းကနေတိုက်ခိုက်မှုတွေရှိနေကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်ရှင်